ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတော့ဒီဒုက္ခသည်တွေကတော့တိုးလာနေပါတယ်။ဒါကြောင့်ဒီတိုက်ပွဲတွေရပ်ကြဖို့အတွက်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကနေမနေ့ကြာတာပလေးနေမှာတောင်းဆိုလိုက်ပါတယ်။နယ်စပ်တိုက်ပွဲတွေကြောင့်မလို့တရုတ်နိုင်ငံနဲ့မော်တာကြီးတချို့ကြားရောက်ခဲ့တဲ့အပေါ်မှာလည်းတရုတ်ကနေပြီးခဲ့တဲ့သတင်းပတ်တွေကကန့်ကွက်ခဲ့တာပါ။ဒီလိုကချင်ရဲတရုတ်ဘက်ကတုံ့ပြန်ချက်ကိုတော့ကိုသားညုံကပြောပြပါမယ်ရှင်
။ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်နားမှာမြန်မာအစိုးရတပ်တွေနဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာမှာဒီနယ်စပ်ကနေမီတာ900လောက်အကွာတရုတ်နိုင်ငံဘက်ကိုအင်္ဂါနေ့ကဘုံတလုံးကျခဲ့တယ်လို့ဒီပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောင်းလီကမနေ့တုန်းကပြောကြားသွားတာဖြစ်ပါတယ်
။中方立即向缅方提出了紧急交涉，对有关的事件表示强烈。
ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကလွန်မင်းစိုးရိမ်မှုနဲ့မကျေနပ်မှုကိုအသိပေးဖို့အတွက်အရေးပေါ်တင်ပြထားပါတယ်။နောက်ထပ်အလားတူအဖြစ်မဖြစ်အောင်မြန်မာနိုင်ငံဘက်ကအသေးစိတ်စုံစမ်းစစ်ဆေးပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားဖို့တရုတ်ဘက်ကတောင်းဆိုပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောသွားတာဖြစ်ပါတယ်။အခုလိုမျိုးဒီတရုတ်နိုင်ငံတဲကိုမြန်မာနိုင်ငံဘက်ကလက်နက်ကြီးကြီးတွေကြောက်တာဟာအခုက၄ချိန်မြောက်ဖြစ်ပါတယ်။2012ခုနှစ်ဒီဇင်ဘာလ30ရက်နေ့ကလည်းဘုံသုံးလုံးကျခဲ့တာမလို့တရုတ်ဘက်ကမြန်မာဘက်ကိုကန့်ကွက်ခဲ့ပါတယ်။တက်ခိုက်မှုတွေလုပ်နေတဲ့နှစ်ဖက်စလုံးအနေနဲ့အခြေအနေတွေကိုအစွန်းဆုံးထိန်းသိမ်းကြဖို့ပြပခါတွေကိုစစ်နှီးအဖြစ်ရှာကြဖို့နဲ့တရုတ်မြန်မာနယ်စပ်ဒေသကိုတည်ငြိမ်နေအောင်လုပ်ဖို့အတွက်ကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကတိုက်တွန်းသွားပါတယ
်။缅北冲突的影响，我们多次强调。
မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေကိုတရုတ်နိုင်ငံဘက်ကဟိုးအရင်တွေကအနီးကပ်စောင့်ကြည့်နေတာပါတရုတ်ရဲ့လွှမ်းမိုးမှုကလည်းနယ်စပ်ဒေသမှာရှိပါတယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ကိုထိခိုက်မှုတွေမရှိရလေအောင်ပြည်နယ်တောင်ဝင်ရှိသူတွေကထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ထားတယ်ဆိုတာကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောင်းလီကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အခုလိုမျိုးဒီတရုတ်နယ်စပ်ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေချိန်မှာပဲတရုတ်နိုင်ငံဘက်ကသူ့ရဲ့နယ်စပ်လုံခြုံရေးကိုတိုးမြှင့်ချထားတယ်ဆိုတာကိုလည်းပြီးခဲ့တဲ့ပတ်အတွင်းကတရုတ်အစိုးရပိုင်းသတင်းစာတွေမှာထည့်သွင်းရေးသားထားပါတယ်ခင်ဗျာ